ကျစ်သမရမိုဟာမက်မော်စီရဲ့တိုက်ခန်းနေဟာနိုင်ငံမြောက်ပိုင်းမှာရှိတဲ့မွတ်စလင်ညီကိုရော်ရဲ့ရုံးငန်းတစ်ခုကိုဝင်ရောက်စီးနင်းခဲ့ကြပါတယ်။ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူတအုပ်သေဆုံးပြီးတော့40လောက်ဒဏ်ရာရခဲ့ပါတယ်။မွတ်စလင်ညီကိုရော်ဖွဲ့ခေါင်းဆောင်ကြီးရဲ့အဆိုအရသေဆုံးသူဟာအသက်15နှစ်အရွယ်အစ္စလာမ်လူငယ်တဦးဖြစ်ပြီးတော့ဒီတနေ့တွင်နေ့ကဒါမာအဝံမြို့ကပရိပက္ခရဲမှာဘယ်လိုသေဆုံးခဲ့ရတယ်လို့အတိအကျတော့မသိရသေးပါဘူး။သမရမော်စီရဲ့လုတ်ပိုင်ခွင့်အာနာတိုးမြင့်ယူလိုက်တဲ့အပေါ်မှာလမ်းပေါ်ဆန္ဒပြမှုတွေစဖြစ်ခြင်းကစလို့အခုစေကျော်သက်လူငယ်သေဆုံးမှုဟာပထမဆုံးလူသေမှုဖြစ်ပါတယ်။ကိုင်ရိုမြို့တော်တာရာရင်မြစ်မှာစရုတ်ထနေမြောက်ဖြစ်နေတဲ့တနင်္လာနေ့ကတက်ကြွလှုပ်ရှားသူတွေဆန္ဒပြတဲထိုးပြီးတော့ဆက်ပြီးတော့ဆန္ဒဖော်ထုတ်ကြပါတယ်။ဆန္ဒပြသူတွေရဲ့အနီးတစ်ဝိုက်စခန်းကရဲတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားမှာရန်ဖာရန်ကာတိုက်ခိုက်မှုတွေဖြစ်ပြီးတော့လမ်းပေါ်ရင်ကျော်ပိတ်ဆို့မှုတွေလည်းဖြစ်ခဲ့ပါတယ်။ဒီပရိပက္ခကြောင့်အစုရှယ်ယာဈေးကွက်မှာတနင်္လာနေ့ကဈေးအတက်အကျဆေးရခိုင်နှုန်းလောက်ဖြစ်ပွားခဲ့ပါတယ်။သမရမော်စီဟာဥပဒေကိုကျော်လွန်ပြီးတော့နိုင်ငံအာဏာချုပ်ကန်မှုထပ်တိုးလိုက်တဲ့အပေါ်ပြည်သူတွေမကြေမနက်ဆန္ဒပြနေချိန်မှာသမရဟာနိုင်ငံအမြင့်ဆုံးတရားရေးကောင်စီနဲ့တွေ့ဆုံခဲ့ပါတယ်။တရားရေးကောင်စီကသမရမော်စီသူ့ကိုယ်သူအနှင်းလိုက်တဲ့အမြင့်ဆုံးအာဏာကိုဥပဒေအရကန့်သတ်နိုင်ဖို့ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။သမရကိုထောက်ခံသူတွေနဲ့ဆန့်ကျင်သူနှစ်ဖက်စလုံးဟာမြို့တော်ကိုင်ရိုမှာအင်္ဂါနေ့ကလူလူစီတန်လှမ်းလျှောက်မှုတွေအပြိုင်ဆိုင်လုပ်ကြပါတယ်။